Ukraine နိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေ့သွားမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အင်္ဂါနေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်။ဒီနေ့အတွက်ဖွံ့ဖြိုးမှုနှုန်းကို 3.6 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းထားပြီးပြီးခဲ့တဲ့နှစ်က 6.1 ရာခိုင်နှုန်းရှိခဲ့တာပါ။မူလကတော့ဒီနေ့အတွက်ဖွံ့ဖြိုးမှုက 4.4 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းခဲ့တာပါ။စစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တရမှုကကြီးမားကျယ်ပြန့်လာနေကြောင်း IMF အစိုးရခန်းစာမှာဖော်ပြပါတယ်။ကမ္ဘာတလွားစီးပွားရေးပြိုလဲမှုကနေခိုင်ခိုင်မာမာပြန်လည်ထူထောင်လာတာကိုတွေးမြင်လာရချိန်မှာပဲစစ်ကြောင့်ဒီတိုးတက်မှုအများစုပြန်လည်ပျက်စီးသွားစေမယ့်အခြေအနေတွေဖြစ်လာပါတယ်။ရုရှားရဲ့စီးပွားရေးဟာဒီနှစ်မှာ 8.5 ဂိုင်နှုန်းသာရှိနိုင်ပြီးယူကရိန်းနိုင်ငံကတော့ 35 ဂိုင်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်။အမေရိကန်တရုတ်နဲ့ဥရောပတို့မှလည်းစစ်ပွဲအကျိုးဆက်အဖြစ်ဖွံ့ဖြိုးမှုနှေးကွေ့မှုနဲ့ကြုံတွေ့ရမယ်လို့လဲခန့်မှန်းထားပါတယ်ရှင်။